Now วินาตมินทุปวัตตุตัพพะมิงคะรักขันตุตัพพะเทวดาตัพพุทธังนุภาวินาตราทุกขีภวันตุเตปวัตตุตัพพะมิงคะรักขันตุตัพพะเทวดาตัพพะธัมมานุภาวินาตราทุกขีภวันตุเตปวัตตุตัพพะมิงคะรักขันตุตัพพะเทวดาตวะสังฆานุภาเวนะตราทุกขีภวันตุเ
2022 July 25 တခိဏဝိပင်္ဂတခိဏဆိုတာဒါနကောင်းမှုကိုခေါ်တခိဏဆိုတဲ့စကားလုံးကဘာဝအပြည့်ကြည့်မယ်ဆိုရင်လူတန်းနဲ့ကုသိုလ်ကောင်းမှုကိုတခိဏလို့ခေါ်တယ်။တန်ခါကုံတော်တွေထဲမှာတခိဏရောဆိုတဲ့စကားပါ။တစောတစ်ခုရည်စူးပြီးတော့လူတဲ့အလူမျိုးကိုတခိဏဒါနဆိုတဲ့စကားလုံးတော့လူကြီးမများဘူးသို့တော့တခိဏရဲ့စကားလုံးရဲ့အဓိပ္ပာယ်အရင်းမြစ်ကပါတော့ဆိုရင်လူမှုတမ်းမှုဆိုတဲ့ဒါနကုသိုလ်ဟာတတ္တဝါတွေကိုအစင့်မြင့်ကြီးပွားတိုးတက်စေတယ်ဘဝမှာလည်းအစင့်နေတဲ့ဘဝအစင့်မြင့်တဲ့ဘဝဆိုတာရှိတယ်အပဲလေးပုံမှာရောက်နေကြတဲ့ပုဂ္ဂိုလ်တွေကအဆင့်နဲ့နေကြဆင်းရဲဒုက္ခတွေများလူပြေဆိုရင်အဆင့်ကမြင့်သွားတခါလူတဲ့နတ်ပြေ6ထပ်ကအဆင့်မြင့်သွားအဲ့တော့ကုသိုလ်ကံအားလျော်ဆိုတာလူတွေရဲ့တဦးနဲ့တဦးမတူညီတဲ့အဆင့်နေရှိလူလောကမှာလည်းတခါကြည့်မယ်ဆိုလို့ရှင်အဆင့်တန်းခြင်းကသူ့ဘာသူအလိုလိုခွဲခြားထားပြီးသားဖြစ်နေခွဲခြားထားတယ်ဆိုတော့ကလုတ်ခဲတဲ့ကုသကံကြီးရဲ့အခြေပေါ်မှာမိတူးပြီးတော့လူတွေဟာလူဆိုတဲ့အနေအားဖြင့်တူညီတော်လဲပဲအဆင်တန်းချင်းကွာခြားပြီးတော့နေကြတမင်ခွဲတဲ့အဆင်တန်းတော့မဟုတ်ဘူးကလုတ်ခဲတဲ့လူရဲ့တွေကလည်းအဆင်တန်းခွဲဆိုပါလို့ပညာတတ်တဲ့ပုဂ္ဂိုလ်ပညာမတတ်တဲ့ပုဂ္ဂိုလ်ယုံလာတဲ့ပုဂ္ဂိုလ်ယုံမလာတဲ့ပုဂ္ဂိုလ်ပစ္စည်းဥစ္စာပေါများတဲ့ပုဂ္ဂိုလ်ပစ္စည်းဥစ္စာမပေါများတဲ့ပုဂ္ဂိုလ်ကျမ်းမာတဲ့ပုဂ္ဂိုလ်မကျမ်းမာတဲ့ပုဂ္ဂိုလ်ဒါတွေကတမန်တမင်ကလာခွဲခြားထားတာတွေမဟုတ်ဘူးပေါ့လူတွေကလူတူတူပဲလို့ဒီလိုပြောကြတော့လည်းပဲဒါတွေကသဘာဝကခွဲခြားထားတဲ့ခွဲခြားမှုတွေပေါ့အဲ့ဒီခွဲခြားမှုတွေမှာကိုကနှိမ့်ချနေလို့ရှိရင်မြင့်သွားစေတတ်တဲ့ကုသိုလ်ကောင်းမှုမျိုးကိုဒက္ခိဏလို့ခေါ်တယ်သူကပဲမကျမ်းမာတဲ့အဆင့်ကနေကျမ်းမာတဲ့အဆင့်ကျုပ်ဆိုးတဲ့အဆင့်ကနေရုပ်လာတဲ့အဆင့်စီးပွားဥစ္စာဒနာမပြည့်စုံတဲ့အဆင့်ကနေဥစ္စာဒနာပြည့်စုံတဲ့အဆင့်ဆိုရယ်အဆင့်ကိုတိုးမြင့်ပေးနိုင်တဲ့စွန့်ဉ္တတ္တိဟာတကယ်မှကုသိုလ်မှာပဲရှိကုသိုလ်မှာပဲရှိရဲ့ဆိုတော့တပည့်တို့အလုတ်ကြိုးစားရင်တော့မဖြစ်နိုင်ဘူးလားလို့ဆိုတော့အလုတ်ကြိုးစားလို့ဖြစ်တဲ့ဟာမရှိအလုတ်ကြိုးစားလို့ဒီဘဝမှာတိုးတက်လာတဲ့ဆိုအထောက်အကူပဲကံပေးလို့ရတာကြတော့မှသူကပြည့်ပြည့်ဝရ ကံပေါ်မှာအများကြီးမူတည်တယ်ပေါ့အဲ့ဒါကြောင့်မလို့တက္ကိနာလို့ဆိုရဲကုသိုလ်ကောင်းမှုလောက်ကြရတယ်ပေါ့အဲ့ဒီတက္ကိနာဆိုရဲကုသိုလ်ကောင်းမှုလောက်ကြတဲ့အခါအတုဒါနနဲ့ပတ်သက်တဲ့ကုသိုလ်ကောင်းမှုလောက်တဲ့အခါမှာဘယ်ဟာကပို့ပြီးတော့အကျိုးကျေးဇူးများနိုင်တယ်လဲဝိပင်္ဂအစရာခွဲခြားစိတ်ဖြံဝေဖန်ပြီးတော့ပြတာအတုဒါနတွေမှာလုပ်ပြီးဆိုလို့ရှိရင် analyze လုပ်တယ်ခေါ်တာကုသိုလ်ကောင်းမှုကလည်း analyze လုပ်ပြ analyze လုပ်ပြတော့ဒီကုသိုလ်ကောင်းမှုကတစ်ခုနဲ့တစ်ခုတူညီမှုရှိလားဆိုတူညီမှုမရှိနိုင်အဲ့မရှိတာပို့ပြီးတော့ကောင်းကျိုးချမ်းသာတွေရအောင်ဘယ်လိုလုပ်ရမလဲဆိုတာကိုမြတ်စွာဘုရားလမ်းညွှန်ပြတာဒီတုတ်တာဒါကိုဒက္ခိဏဝိပန္နာဆို analysis of ဒက္ခိဏဒက္ခိဏဆိုရဲအလူဒါနနဲ့ပတ်သက်တဲ့ကုသိုလ်ကောင်းမှုကို analyze လုပ်ပြတာအဲ့လို analyze လုပ်ပြတဲ့အခါမှာအလူကံပုဂ္ဂိုလ်နဲ့ပတ်သက်ပြီးတော့ဘယ်လိုပုဂ္ဂိုလ်မျိုးလှူမှပို့ပြီးတော့အကျိုးကျေးဇူးရှိတယ်လေဒါ analyze အလူကံပုဂ္ဂိုလ်ဘက်ကနေလုပ်ပြဘယ်နောက်တစ်ခါအလူကံပုဂ္ဂိုလ်ရောအလူဒါရဲ့ကာရီရောအခြေအနေဘယ်လိုရှိရမလဲဆိုတာကိုလည်း analyze လုပ်ပြအလူရဲ့အကျိုးကျေးဇူးဟာလောက်တက်လို့ရှင်ပို့ပြီးတော့ပြန်ပြန်ရအခြေအနေကောင်းရင်ချမ်းရံအခြေအနေတွေကောင်းဖို့အမှန်တမ်းအရေးကြီးတယ်လောကမှာအခြေအနေဆိုတာအလုံးဟာအခြေအနေပေါ်မှာမူတည်ပြီးတော့လုပ်တာစီးပွားရေးဆိုတာလည်းအခြေအနေကောင်းမှာနိုင်ငံရေးဆိုတာလည်းအခြေအနေကောင်းမှာလူမှုရေးဆိုတာလည်းအခြေအနေကောင်းမှာနော်လူတွေရဲ့ကျန်းမာရေးဆိုတာလည်းအခြေအနေပေါ်မှာမူတည်တာအခြေအနေဆိုတာ condition တွေပေါ့နော် weather condition မကောင်းဘူးဆိုရင်တွေတော့အလွန်ပူတယ်လူတွေဒုက္ခရောက်ကြတယ်ရာသီဥတုပေါ်မှာလည်းမိတည်တယ်အဲ့လိုအခြေအနေတွေရှိတယ်လို့ပဲဒါနကောင်းမှုလုပ်တယ်ဆိုတဲ့နေရာမှာအခြေအနေကောင်းနေတာအမှန်တမ်းအရေးကြီးအဲ့ဒီအခြေအနေကောင်းဆိုတဲ့အထက်မှာအတွင်းကအခြေအနေကောင်းလားအပြင်အခြေအနေကောင်းလားအဲ့ဒါလည်းထပ်ပြီးတော့ခွဲရအပြင်ကအခြေအနေကောင်းဆိုတာအလူကံပုဂ္ဂိုလ်ရဲ့အခြေအနေကောင်းမှုအတွင်းကအခြေအနေကောင်းမှုဆိုတာလူသူအလူရှင်ကိုယ်တိုင်အခြေအနေကောင်းမှုအဲ့လိုအခြေအနေကောင်းတာတွေစုံစည်းမိပြီဆိုလို့ရှိရင်လူတဲ့အလူဒါနဟာအလွန်ကျေးဇူးများတယ်အလွန်အကျိုးကြီးတယ်လို့မြတ်စွာဘုရားဒီဒက္ခိဏဝိပင်္ဂသုံးပါ analyze လုပ်ပြထားအဲ့ဒါကိုအနစ်ချုပ်ပြီးတော့ဟောဒီသုံးတန်ဖြစ်လာပုံကတော့သစ္စာပြားကနေပြည်တော်ကပိလဝုတ်ကိုကြွားရောက်ပြီးတော့သတင်းသုံးနေတဲ့အခါကပိလဝုတ်နီးမှာဆွေတော်မျိုးတော်တွေစုပေါင်းဆောက်လုပ်ထားတဲ့နိဂျောရာတာလီဝင်မင်းပိုင်တဲ့ဥယျာဉ်ကြီးထဲမှာနိဂျောရာရုံကျောင်းဆိုတာရှိတယ်နိဂျောရာဆိုတဲ့တာလီဝင်မင်းပိုင်တဲ့ဥယျာဉ်ထဲမှာဆောက်လို့ကျောင်းနာမည်ကိုလည်းနိဂျောရာရမလို့ပဲဒီလိုနာမည်ပေးသစ္စာဗျာကပိလဝကြွားတဲ့အခါမှာအဲ့ကြောင့်ကသတင်းသုံးဘုရားသတင်းသုံးနေတဲ့အချိန်မှာဘုရားရဲ့မေတော်လဲဟုတ်တယ်ပေါ့မေတော်လို့လဲခေါ်ရမယ်ပေါ့မွေးစားမေတော်လို့လဲပြောရင်ပြောသို့မဟုတ်ဘုရားရဲ့ဟိုတချို့ရက်တွေကတော့အမေရဲ့ညီမဆိုလို့ရှိရင်အတော်လို့ခေါ်တယ်တချို့ရက်ကလည်းအကြီးလေးလို့ခေါ်တာလည်းရှိတယ်ပေါ့နော်အဲ့ဒီခေါ်တော့ထားတော့မတုဆာမိထွေးလို့ခေါ်တာမိထွေးဆိုတာအခုခေတ်နားလည်နေတယ်မိထွေးကတမျိုးနဲ့တူနေကြာနော်ဒီမတုဆာဆိုမတုပကိနီမတုဆာအမေရဲ့ညီမကိုခေါ်တဲ့မိထွေးမိကြီးမိထွေးဆိုအတိတ်ပဲခေါ်တာအဖေရဲ့နောင်မိန်းမကိုခေါ်တာမဟုတ်ဘူးတင်းဒီမိရတော်ကောင်းလို့ကြာတော့နှစ်ဖက်စလုံးပြောလို့တော့ရနိုင်တာပေါ့နော်သို့တော့မတုဆာဆိုတဲ့စကားလုံးကအမေရဲ့ညီမလို့ဆိုလို့လေသစ္စာဘုရားရဲ့ဟိုမိခင်အရင်ကမေရမယာမေရမယာရဲ့ညီမအရင်ကိုတော့ဒါကြောင့်မလို့မတုဆာဆိုရင်ခေါင်းနဲ့ခေါ်တာအဲ့တော့ညီမလို့ပြန်တဲ့အခါကျတော့မိထွေးဒီနေ့ခင်မိထွေးဆိုတာနားလေတာအဖေရဲ့နောင်မိန်းမလို့ဒီလိုနားလေနေကြတယ်ပေါ့နော်မိတွေးတော့ဂေါရမီမိတွေးတော့ဂေါရမီ ော်တကယ်တော့မတုဆာဆိုတဲ့စကားလုံးနဲ့ပြောမယ်ဆိုရင်အမေရဲ့ညီမပဲအမေရဲ့ညီမအဲ့ဒါသူနာမည်ရင်းကဘာဘဇာပိလို့ခေါ်တယ်ဖះလောင်းလေးမွေးဖွားလာပြီး၃ရက်လောက်နောက်ကျပြီးတဲ့အခါအဲ့မဟာဘဇာပတိကလည်းตาကလေးတူဖွားတယ်အဲ့ဒါကိုနန္ဒမင်းသားလို့ခေါ်တယ်အနန္ဒာနဲ့မတူဘူးနန္ဒမင်းသားဆိုတာတသက်ရှိအဲ့ဒီနန္ဒမင်းသားလေးမွေးဖွားမေရမယာကဘုရားတော်လေးမွေးဖွားပြီးတဲ့ခုနှစ်ရက်မြောက်မှာကံကုံသွားတယ်ကံကုံသွားတော့မြည်လေးတော့ဘောရမီကသူ့ရဲ့ตาအရင်ကိုနှုတ်ရင်းနေနဲ့အပ်ပြီးတော့တိတ်တရမင်းသားကိုသူ့ကိုယ်တိုင်နှုတ်တိုက်ပြီးတော့မွေးတယ်သူ့ကိုယ်တိုင်နှုတ်တိုက်ပြီးတော့မွေးတယ်အမေကမရှိတော့လို့သူကိုယ်တိုင်နှုတ်တိုက်ပြီးတော့မွေးအဲ့ဒီယေရှုတရားတွေနဲ့ပေါ့ဖះလောင်းနေတိုင်းပြည်မှာရှိနေတဲ့မြတ်အချိန်28နှစ်ပြည့်ထီအောင်အနီးနားမှာရှိသူကိုယ်တိုင်ချက်ပြုတ်ကျွေးတယ်သူကိုယ်တိုင်အဝတ်ဆင်မြန်းပေးတယ်သူ့ရဲ့မွေးသားသားလို့လည်းပြောရမယ်သူ့ရဲ့တူလို့လည်းပြောနိုင်တယ်ပေါ့အဲ့ဒီဘုရားလောင်းလေးပုံမှာအဲ့ဒီလိုသူကပြုစုခဲ့နောက်တောထည့်သားပြီးတော့6နှစ်ကြာ꽌ကွာပြီးနောက်ပိုင်းမှာ9နှစ်10နှစ်လောက်ကြာမှဘုရားဟာနေပြီးတော့ပြန်ရောက်လာအဲ့ဒီနေပြီးတော့ပြန်ရောက်လာတဲ့နောက်အခေါက်တစ်ချိန်မှာမိခွေးတော်ကြီးကပြောမယ်ဆိုရင်မိရေတော်ဘိက္ခုနီဝတ္ထာဖះ9ဝါရမှာဆိုတော့ဖះ9ဝါမရခင်ဖះဖြစ်ပြီး9နှစ်မကြာခင်အတွင်းတစ်ချိန်မှာကပိလဝတ်ပြည်နေကြောတာအကြောင်းမှသွားသတင်းသုံးနေတဲ့အချိန်ဖះလောင်းမြတ်စွာဘုရားဝတ်ဖို့ဆိုပြီးတော့ခြီးကစပြီးတော့သူကိုယ်တိုင်ရွေးတယ်မဟာဇာတိကောရမီကသူကိုယ်တိုင်ရွေးတယ်ရွေးပြီးတော့ကိုယ်တိုင်ချင်းငင်းနဲ့ကိုယ်တိုင်ချင်းငင်ပြီးတော့ရက်ကန်းစင်တင်တင်ပြီးတော့ကိုယ်တိုင်ရက်ဖះကိုလှူဖို့ဆိုပြီးတော့သင်္ကန်းကိုအဲ့လိုမြက်မြက်နိုးနိုးသင်္ကန်းရက်လို့ပြီးတဲ့အခါမှာသင်္ကန်းတစ်စုံစာရရှင်းတော့ကတော့ဒီလို ready made မရှိဘူးသင်္ကန်းတစ်စုံစာအတိုင်းတာအစုံအတွက်ပိတ်စပိတ်အုပ်ပေါ့မြတ်စွာဘုရားစီအချံရပေးတဲ့နဲ့တနေ့တော့ယူလာယူလာပြီးတော့မြတ်စွာဘုရားကိုသူကရှောက်တယ်အရှင်ဘုရားတဲ့ဟောဒီအဝတ်ထည်ဟာတပည့်တော်ကိုယ်တိုင်ချီးငင်ထားပြီးတော့ကိုယ်တိုင်ရက်လာတာပါအရှင်ဘုရားကိုလူကျင်လို့ကတ်ချင်လို့ကိုယ်တိုင်ရက်လုပ်ထားတဲ့ဟောဒီသင်္ကန်းလျာအဝတ်ကိုတပည့်တော်မကကရုဏာထားတော်အားဖြင့်အလှခံတော်မူပါလို့ဒီစကားနဲ့ရှောက်အဲ့ဒီလိုရှောက်တော့မြတ်စွာဘုရားကဘာပြန်မိတ်လို့ဆိုတန်ဂေဂောမီဒေဟိသူရမီလေးတော်ကိုခေါ်တာဂောမီလို့ပဲခေါ်တယ်။ဒါကအနွယ်နဲ့ခေါ်တာ။ဗမာပြည်မှာတော့ဒီလိုစာနိုင်လို့ဘာလို့မရှိဘူးဗမာပြည်မှာ။နော်အမည်မဲ့တဲ့အခါစာနိုင်ရင်ရှိတာ။မြတ်စွာဘုရားရဲ့အမျိုးအနွယ်ကဂောဓမအနွယ်။အားလုံးအနွယ်နဲ့ခေါ်တာ။ဂောဓမဘုရားဆိုတာလေအနွယ်နဲ့ခေါ်တာနာမည်နဲ့ခေါ်တာမဟုတ်။နာမည်နှမျိုးရှိတယ်လို့ပြောမှာပါ။တခြားနိုင်ငံတွေမှာလည်းပဲဟိုအနယ်တွေရှိတယ်လို့သိရတယ်ဥပမာတရုတ်တို့ကိုရီးယားတို့အနယ်တွေရှိတယ်ပေါ့နော်လီဆိုရင်လီပေါ့သူတို့ကအဲအကုန်လုံးကလီနဲ့စားတဲ့အနယ်တွေကြောက်နဲ့စားတဲ့အနယ်တွေဒီလိုမျိုးတွေပေါ့ဗမာပြည်မှာတော့အဲ့လိုမရှိဘူးကိုမဲ့ညနာမဲ့တာအဲ့တော့ဂေါရမီလို့ခေါ်လိုက်တာအနယ်နဲ့ခေါ်လိုက်တာဂေါရမီတဲ့တန်ခါကိုလှူလိုက်ပါသူလက်မခံဘူးဖះတန်ခါကိုလှူလိုက်ပါတန်ခါကိုလှူလိုက်မယ်ဆိုလို့ရှိရင်ငါ့ကိုလည်းလှူပြီးသားဖြစ်တယ်တန်ခါကိုလည်းလှူပြီးသားဖြစ်တယ်တန်ခါလှူလိုက်တာနဲ့ငါ့ကိုလည်းလှူပြီးသားဖြစ်တယ်လို့မြတ်စွာဘုရားဒီလိုမိတ်ကိုယ်ရဲ့လက်ခံမဲ့တဲ့တန်ခါကိုလှူခိုင်းတာအဲ့တော့မိတော်ကြီးကလည်း "तू ကမလျှော့ဘူးအရှင်ဘုရားနဲ့ဒါကိုယ်တိုင်ရက်ထားတာပါအရှင်ဘုရားအတွက်တည်တည်ချာချာတပည့်တော်ကိုယ်တိုင်ခြိကားစငင်ပြီးတော့ကိုယ်တိုင်ရက်ကန်းစင်တင်ပြီးတော့ရက်ထားတာဖြစ်ပါလေ။တပည့်တော်ကိုသနာတဲ့အနေနဲ့အရှင်ဘုရားကိုယ်တိုင်ဝတ်ယုံပါ။အခုခေတ်တက္ကရာဝတ်တွေလည်းလွှဲလျှောက်ကြတယ်နော်။ဒီသင်္ကန်းလေးကိုယ်တိုင်ဝတ်ပါဖြစ်ကိုယ်တိုင်ဝတ်ပါဖြစ်။ ဒါစိတ်ဆန္ဒကိုပေါ်ပြတယ်ပေါ့မိရင်းတော့ရတယ်အဲ့လိုပဲရှောက်တော့မြတ်စွာဘုရားဒီစကားပဲထပ်ပြောတော့တန်ခါလူပါတန်ခါလူလိုက်ရင်တန်ခါကိုလည်းလူပြီးတာငါ့ကိုလည်းပူဇော်ပြီးတာဖြစ်တယ်ဗျမိရင်းတော့မရှောက်ဘူးသုံးချိန်ကြည့်အောင်ရှောက်တယ်သုံးချိန်ကြည့်အောင်ရှောက်တယ်မြတ်စွာဘုရားလည်းသုံးချိန်ကြည့်အောင်ပယ်တန်ခါကိုပဲလူကိုခိုင်းတယ်အဲ့ဒီနေရာမှာတချို့ကတန်ခါကဘုရားနဲ့မျက်လို့လားဆိုတဲ့မေးခွန်းနေပါလိမ့်လာကြဒီလိုအသေးပဲမဟုတ်ဘူးမြတ်စွာဘုရားကကုသကောင်းမှုလုပ်တဲ့အခါမှာလုပ်တဲ့ပုဂ္ဂိုလ်ပို့ပြီးတော့အကျိုးကျေးဇူးတွေရစေခြင်းနဲ့အဲဒီရစေခြင်းနဲ့ရွယ်ချက်နဲ့မြတ်စွာဘုရားဒီတက္ကနာဝိပင်္ဂတုတ်ကိုဟောဖို့ရွယ်ချက်ရှိအဲ့ဒါကြောင့်မို့လို့မြတ်စွာဘုရားတန်ခါကိုလှူခိုင်းတယ်အဲ့ဒီနေရာမှာပါတိပုဂ္ဂလိကဒါနတန်ဂိကဒါနဆိုပြီးတော့အဲ့စာထဲမှာတုံးတာတော့ပါဠိပုဂ္ဂလိကဒက္ခိဏာနဲ့တန်ဃကတဒက္ခိဏာလို့ကုကိလွယ်လို့ပြောရင်ပုဂ္ဂလိကဌာနနဲ့တန်ဃိကဌာနပေါ့ပုဂ္ဂိုလ်တူတယောက်ကိုရည်စူးပြီးတော့လှူတဲ့အလှူတန်ဃာကိုရည်စူးပြီးတော့လှူတဲ့အလှူဒီနှစ်ခုအဲ့ဒီနှစ်ခုကိုမြတ်စွာဘုရားခွဲခြားပြီးတော့ပြပုဂ္ဂိုလ်ကိုလှူတဲ့ဆိုမှဥပမာမြတ်စွာဘုရားကိုရည်စူးပြီးတော့လှူတယ်ဆိုတာပုဂ္ဂိုလ်ကိုလှူပုဂ္ဂိုလ်ရည်စူးတာလို့ခေါ်တယ်။တန်ခါဆိုတာအဖွဲ့အစည်းကိုပြောတယ်။တန်ခါဆိုတဲ့အဓိပ္ပာယ်ကအဖွဲ့အစည်း။ဘုန်းကြီးတစ်ပါးနဲ့ဆိုရင်တန်ခါလို့မခေါ်ဘူး။သို့တော့လွယ်လွယ်ဘုန်းကြီးမြင်တန်ခါလို့ပဲပြောလိုက်ကြတယ်ပေါ့နော်။ဒါမို့တန်ခါဆိုတဲ့စကားလုံးကိုပါဠိစာပေမှာဘဟုဝုဆိုတဲ့ plural နဲ့မတုံး singular ပဲထားအမြင်တယ်။နောက်ဆိုတစ်ဖွဲ့တည်းတစ်စီးတည်းတစ်ခုတည်း unity ပေါ့ community တစ်ခုတည်းပဲရှိတယ်အဲ့ဒီအဓိပ္ပာယ်နဲ့ singular ပဲသုံးတယ်ဘယ်တော့မှ plural နဲ့မသုံးဘူးတန်ခါတွေလို့မသုံးအောင်တန်ခါပဲတန်ခါဆိုလို့ရှိရင်အစုအဝေးတစ်ခုဘာတွေနဲ့စုထားတာလဲဆိုရင်ကိုချင်းတရားချင်းတူတယ်အမြင်ချင်းတူတယ်အမြင်တူပြီးကိုချင်းတရားတူတဲ့ပုံစံတွေရဲ့အပေါင်းအစည်းကိုဒါတန်ခါလို့ခေါ်တာအစုအစည်းကိုတန်ခါလို့ခေါ်တယ်အဲ့ဒီတန်ခါကိုလှူပါတဲ့ဆိုတော့မြတ်စွာဘုရားပုဂ္ဂလိကဒါနပုဂ္ဂိုလ်ကိုလှူတာဟာပုဂ္ဂလိကဒါနမျိုးဟာမြတ်စွာဘုရားခွဲခြားပြတယ်တမ္မာတမ္ဗုဒ္ဓသတိညုဖရာကိုလှူတယ်ဆိုတာဒါပုဂ္ဂလိကဒါနပဲပုဂ္ဂိုလ်တူတယောက်ကိုလှူတာနောက်ပိစိကဗုဒ္ဓကိုလှူလို့ရှိရင်ပုဂ္ဂလိကဒါနပဲနောက်တစ်ခုမြတ်စွာဘုရားရဲ့တတိယယဟန္တာကိုလှူတာဒါလည်းပုဂ္ဂလိကဒါနပဲ။နောက်ယဟန္တာဖြစ်ဖို့ကြင့်နေတဲ့ပုဂ္ဂိုလ်ကိုလှူတယ်။အနာဂံပုဂ္ဂိုလ်ကိုလှူတယ်။အနာဂံဖြစ်ဖို့ကြင့်နေတဲ့ပုဂ္ဂိုလ်ကိုလှူတယ်။တဂရဂံပုဂ္ဂိုလ်ကိုလှူတယ်။တဂရဂံဖြစ်ဖို့ကြင့်နေတဲ့ပုဂ္ဂိုလ်ကိုလှူတယ်။သောတပန်ပုဂ္ဂိုလ်ကိုလှူတယ်။သောတပန်ဖြစ်ဖို့ကြင့်နေတဲ့ပုဂ္ဂိုလ်ကိုလှူတယ်။သာသနာ့ဘာအခါမှာကာမဂုဏ်အာယုန်တွေကစိတ်တုံးပြီးတော့စံပင်ញင်နေနေတဲ့ကာမရာဂတွေဒရင်ကဝိက္ခမဏပါဟံအားဖြင့်ဖယ်ရှားထားပြီးတော့ကာမဂုဏ်အာယုန်စိတ်တွေကင်းနေတဲ့သူတော်ကောင်းကြီးတွေယသိသူတော်ကောင်းကြီးတွေအဲ့ဒါကိုလှူလို့ရှိရင်လည်းပုဂ္ဂတိကဌာနပဲတခါပုထုဇဉ်တိလရှိတဲ့ပုထုဇဉ်သာဝတိလလုံးပဲရှင်းပါသီလလုံးပဲဆေပါသီလလုံးပဲစသည်ဖြင့်သီလနဲ့ပြည့်စုံတဲ့ပုထုရှင်ဒါလည်းပဲပုဂ္ဂလိကဒါနပဲနောက်သီလမရှိတဲ့ပုထုရှင်နောက်ဆုံးကြတော့တရိษံပုဂ္ဂလိကဒါန34မျိုးရှိတယ်လို့ပြောပြောပုဂ္ဂိုလ်ထိတ်တန်းကနေစပြီးတော့ရေတွက်လိုက်တာအောက်ဆုံးတရိษံထိအောင်အဲ့ဒါပါဠိပုဂ္ဂလိကဒါန34မျိုးတဲ့အဲ့ဒီ34မျိုးကိုမြတ်စွာဘုရားကတစ်ခုနဲ့တစ်ခုဒီဒက္ခိဏဆိုတဲ့အလူကိုလှူလိုက်လို့အကျိုးရတာလည်းမတူဘူးတဲ့အနေတော့ကစပြီးတော့ပြတယ်တရိษံကိုလှူလို့ရှိရင်အစတရာကိုလှူတာတဲ့အစတရာကောင်းကျိုးချမ်းသာအဲ့တချို့ကသင်္ကောင်းထင်မယ်ကိုကတခါလှူတာ तू ကအစတရားဘယ်လိုလုပ်ကျိုးပေးတော့ဒါက လက်တွေ့ပြဖို့ရန်လွယ်တယ်လေမျိုးစိတ်လေးတစ်စိတ်ဥပမာတရားပင်လေးစိုက်လိုက်တယ်ကိုကတစ်စိတ်ပဲစိုက်တာပြီးတဲ့အခါကျအများကြီးပြီးလာကိုစိုက်တာရင်းတာတစ်စိတ်ပဲရင်းလိုက်တာဟောဟောရလာတဲ့အခါကျတော့အတိပေါင်းမြောင်များစွာအဲ့ဒါလိုပဲဒါနကောင်းမှုကကိုလူလိုက်တာတော့တစ်ခါပဲသို့သောစေရနာစွမ်းအားရဒီအလှူပေါ်မှာရှိတဲ့စေရနာစွမ်းအားတွေဒါမျိုးစိတ်တွေဖြစ်တယ်ဒါကြောင့်မို့လို့ညမာတကားမှာတော့ညောင်ပင်လောက်ညောင်စေးလောက်လှူရင်ညောင်မင်းကြီးလောက်အကျိုးရှိတယ်လို့ဒီလိုပြောကြတာပေါ့နော်အေးအဲ့ဒီမှာမြတ်စွာဘုရားကတရိษံတကောင်းကိုလှူတာလှူတယ်ဆိုတဲ့နေရာမှာနော်အိမ်မှာမွေးထားလို့အနေရကာဝေဝုံရတဲ့တတိဟိုခွေးတွေပါလေကျွေးတာမျိုးကြတော့ဒါကသူကဂိဗန်တိတ်ပုံစံမျိုးရှိတယ်တဏှာလို့ကျွေးတဲ့ခွေးမျိုးပဲတရိษံမျိုးပဲဖြစ်တယ်အိမ်မွေးထားလို့ကျွေးတာကသူကရည်ရွယ်ချက်နဲ့ကျွေးတာအဲ့ဒါမျိုးကြတော့အလှလို့ခေါ်လို့မရဘူးပေါ့တော့တဏှာလို့တရိษံတကောင်ကိုကျွေးလိုက်မွေးလိုက်တယ်အဲ့ဒါလို့ကျွေးလိုက်မွေးလိုက်လို့ရလာတဲ့ဒက္ခိဏလို့ဆိုတဲ့ဒါနကုသိုလ်ရဲ့အကျိုးပါသတရားကိုရဟဲ့အေပုထုဇဉ်ဒုတိလတရိษံနဲ့နည်းနည်းအဆင့်မြင့်တဲ့လူပုထုဇဉ်ဒုတိလကိုကျင်တရားတော့မရှိဘူးဒါပေမဲ့လို့သူကလူသားဖြစ်တယ်အဲ့လိုလူသားဖြစ်ပြီးတော့ကိုကျင်တရားမကောင်းတဲ့ပုဂ္ဂိုလ်လူလို့ရှိရင်အဆတထောင်ပဲအဲတရိษံနဲ့တာသွားတယ်ပေါ့ရလာတဲ့အကျိုးအဆတထောင်ချုပ်ပေးတယ်တခါတိလရှိတဲ့ပုထုဇဉ်ကိုလှူမယ်ဆိုလို့ရှိရင်တိလရှိသည့်အတွက်ကြောင့်တံခိုးကတက်သွားတယ်အဆတသိမ်းတခါတိလရှိရင်မကဘူးတမာရီကျင့်စဉ်တွေကိုကျင့်လို့အောင်မြင်မြင်နဲ့ကာမဂုဏ်စိတ်တွေကင်းပြီးတော့နေတဲ့တကယ့်သူတော်စင်ကြီးတွေအဲ့ဒီသူတော်စင်ကြီးတွေကိုလှူတဲ့အခါကျတော့အဆပေါင်းခရေတသိမ်းကျုပ်ပေးတယ်တိလအောက်ကနေစပြီးတော့ဒီကုသိုလ်ကောင်းမှုရဲ့အကျိုးကျေးဇူးကို analyze လုပ်ပြ Now အဲ့ဒီကနေပြီးသောတာပန်ဖြစ်အောင်ကျင့်နေတယ်ဆိုတော့သောတာပန်မဖြစ်သေးဘူးသောတာပန်ဖြစ်အောင်ကျင့်နေတဲ့ပုဂ္ဂိုလ်တတိယဖြစ်သောတာပတိမဂ္ဂထပုဂ္ဂိုလ်မဂ္ဂထပုဂ္ဂိုလ်ဆိုတော့ပြောတာပြောရတာပါအဲ့ဒီအချိန်လေးကိုလှူလို့မရပဲနဲ့ဒီသောတာပန်ဖြစ်အောင်ကျင့်နေတဲ့ပုဂ္ဂိုလ်လို့ပဲဒီလိုပဲပြောလိုက်သတ္တဝံဖြစ်အောင်ကျင့်နေတဲ့သဝိပဿနာကျင့်စဉ်တစ်ခုကိုကျင့်နေတယ်သတ္တဝံမဖြစ်သေးတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကိုလှူလို့ရှိရင်တော့မရေမတွက်နိုင်အောင်အကျိုးရတယ်အကျိုးကျေးဇူးတွေဘလောက်ရတယ်လို့ခုနကဂဏန်းနဲ့တတ်မှတ်ပြီးတော့ပြောလို့မရဘူးအပမေယအသင်ချေယရေတွက်လို့မရဘူးတိုင်းတာကန္တမရှိဘူးလို့ဒီလိုဟောတယ်နောက်သောတ္တဝံပုဂ္ဂိုလ်လှူလို့ရှိရင်လည်းအတိုင်းတာကန္တမရှိဘူးပြောเสียရမရှိတော့ဘူးသောတပန်ကနေသောတပန်နဲ့မြင့်တဲ့တဂရဂံဖြစ်အောင်ကျင့်တဲ့ပုဂ္ဂိုလ်အဲ့ဒီတဲ့မြင့်တဲ့တဂရဂံပုဂ္ဂိုလ်တခါအဲ့ဒီတဲ့မြင့်တဲ့အနာဂံဖြစ်အောင်ကျင့်နေတဲ့ပုဂ္ဂိုလ်အနာဂံဖြစ်နေတာဖြစ်အောင်ကျင့်တဲ့ပုဂ္ဂိုလ်ရဲ့မြင့်တဲ့အနာဂံပုဂ္ဂိုလ်တခါယဟန္တာဖြစ်အောင်ကျင့်နေတဲ့ပုဂ္ဂိုလ်ယဟန္တာပုဂ္ဂိုလ်သူတဲ့မြင့်တဲ့ပိဿကဗုဒ္ဓပိဿကဗုဒ္ဓရဲ့မြင့်တဲ့ဖရာသမဏသမ္ဗုဒ္ဓဖရာအဲ့ဒါလေးကြတော့မရေမတွက်နိုင်အောင်ကြိုးကျေစုများတယ်ဒါပုဂ္ဂလိကဒါနနဲ့ပတ်သက်ပြီးမြတ်စွာဘုရားဒီလိုအကျိုးကျေးဇူးတွေကိုခွဲခြားဝေဖန်ပြီးတော့ပြအဲ့ဒီမှာမြတ်စွာဘုရားကအေပုဂ္ဂလိကဒါနတွေဟာတန်ခိကဒါနရဲ့ကိုတော့ဘယ်နည်းနဲ့မှမကျော်လွှားနိုင်ဘူးတဲ့ပုဂ္ဂိုလ်လူတဲ့အားဖြင့်တန်ခိကဒါနကိုကျော်လွှားနိုင်ဘူးတဲ့တဏှာကိုယေစုလူတာကအဓိတဲ့ပူအကျိုးများတယ်ဆိုပြီးတော့ပန်ကိကဒါနဘယ်နှမျိုးရှိသလဲဆိုတာခါမြတ်စွာဘုရားခွဲပြီးတော့ဟောတယ်တန်ဃကတာဒက္ခိဏပန်ဃကိုဥတည်ပြီးတော့လူတဲ့ဟာဘာလို့ဆိုလို့ရှိရင်မြတ်စွာဘုရားတတ်တော်ထင်ရှားရှိနေတဲ့အချိန်မှာဖရာအမှုရှိတဲ့တန်ဃဗုဒ္ဓပမုခဥပတောတန်ဃဖရာအမှုရှိတဲ့ဘိက္ခုတန်ဃာနဲ့ဘိက္ခုနီတန်ဃာဒါကိုဥပတောတန်ဃာလို့ခေါ်တယ်။ဘိက္ခုတန်ဃာနဲ့ဘိက္ခုနီတန်ဃာကိုလှူမယ်ဆိုလို့ရှိရင်ဒါဟာတန်ခိကဒါနဖြစ်တယ်။ဗုဒ္ဓပမုခလို့ဆိုတာဘုရားပါဝင်နေဘုရားခေါင်းဆောင်နေနှစ်ဖက်တန်ဃာအဲ့ဒီတန်ဃာကိုလှူတဲ့လူအဲ့ဒီမှာဘုရားမရှိတော့ဥပတောတန်ဃာဗုဒ္ဓပမုခဥပတောတန်ဃာအလှမျိုးရနိုင်သလားလို့ဆိုတော့ဒီမြတ်မပြေမှာတော့မကြိုးစားကြဘူးကွာ ပြီးလို့မှာတော့အဲ့ဒီဗုဒ္ဓဗမုခတန်လိကဒါနဖြစ်အောင်သူတို့ကမလုပ်ကြတော့ဆိုအိမ်မှာဆုံးသာပင့်တိုင်းပင့်တိုင်းဖရာရဲ့ဓာတ်တော်ချုပ်ကလေးပါပင့်သွားပင့်သွားပြီးတဲ့အခါမှာအိမ်မှာကြကြနနယာယီဆံချောင်းလေးလုပ်ပြီးတော့ယာယီဆံချောင်းလေးပေါ်ထားထားပြီးတော့ဖရာကိုဆုံးတော်ကတ်ထားလေးပါလေအစင်လုပ်ပြီးမှဘုန်းကြီးတွေဆုံးကတ်တယ်အဲ့ဒါပါတော့ဆိုရင်သူကဗုဒ္ဓဗမုခတန်ခါကိုဆုံးကတ်တယ်ပေါ့သူတို့စီကအဲ့လိုလုပ်တယ်ဗမာပြည်မှာလည်းအဲ့လိုလုပ်တာတိတ်တွေ့နော်သူတို့ဗုဒ္ဓဘုရားဘုရားမှုရှိတဲ့တန်ခါလို့ဆိုပြီးတော့အဲ့လိုပဲဘုန်းကြီးတွေဆုံးသာပင့်နိုင်ပင့်နိုင်အဲ့ဒီဓာတ်တော်ချုပ်ကလေးကိုခေါင်းမတင်ပြီးတော့အเจ้าကဓာတ်တော်ချုပ်ယူသွားတာဒါပေမဲ့တီယိုတွေကအိမ်မှာဖျားထားတာတည်းရှိမတွေ့ခဲ့ဘူးအိမ်မှာဖျားထားပြီးမကိုဘူးအဲ့တော့ဘုန်းကြီးကျောင်းကပဲသူကပင့်လာဖျားရှိခိုးခြင်းဘုန်းကြီးကျောင်းမှသွားကြတာအိမ်မှာဖျားရှိခိုးတယ်လို့ရှိဘူးအိမ်မှာဖျားလည်းမရှိဘူးတီယိုအဲ့ဒါသူတို့ဒလေထုံတန်းဆင်လာအလူတန်းရှိပြီဆိုလို့ချင်းခုနဓာတ်တော်ချုပ်ရုပ်ပွားတော်တော်ပြိမ့်မပင်ဘူးဓာတ်တော်ချုပ်ပဲဓာတ်တော်အဲ့ဒါကိုပဲပြင့်ပြီးတဲ့အခါကျတော့ဘုရားကျောင်းလေးယာယီကျောင်းလေးလုပ်တယ်သူတို့ကလထိုင်ပေါ်ဖြစ်စေပိတ်ကလေးတွေနဲ့ယာယီကျောင်းလုပ်တယ်ဘုန်းကြီးတွေကျတော့ဒီမြန်မာပြည်မှာဆွတ်ကတ်တဲ့ပုံစံမဟုတ်ဘူးသူတို့ဒီဘုန်းကြီးတွေထိုင်เสียတန်းနိုင်တဲ့လူကြတော့တန်းနိုင်တယ်မတန်းနိုင်တဲ့လူကြတော့ပိတ်ချူခင်းထားလိုက်တယ်နိုင်ရကပ်ပြီးတော့ပိတ်ချူလေးတွေခင်းတာအဲဘုန်းကြီးတွေကြွလာလို့ရှင်အဲနိုင်ရကပ်ပြီးတော့ပိတ်ချူခင်းထားတဲ့ပိတ်ချူလေးတွေပေါ်မှာပဲထိုင်ရအောက်ကျမ်းမြင်ပေါ်မှာပဲပိတ်ခင်းထားတဲ့ပုံမှာထိုင်ရထိုင်ပြီးတဲ့အခါမှာမြမပြီမလို့ပွဲတို့ကတော့လည်းမကပ်ဘူးဆုံးမကပ်ခင်သာဝတိလဆုောက်တည်ရတယ်ဘုရားဆုံးတော်ကရတယ်ပြီးပြီဆိုမှတန်ဤကတ္တနာလုပ်ပြီးတော့ရေစက်ချတယ်နော်အလူတန်းကိုကတ်တယ်အဲ့မှာဆုံးကတ်တဲ့အခါမှာဆုံးထဲမှာပကံတော်ပြပကံပြားတစ်ချက်စီလိုက်ကတ်အဲ့ဒီကံများထဲမှာသူတို့ဆုံးထည့်ထားတပတ်တစ်ချက်ပဲကိုပေါင်ပေါ်ကိုတင်ပြီးတော့စားရတယ်တင်စရာလည်းမပါလက်တော့ဘွားတို့ဘွားတို့အစင်သိရင်ကိုเจ้าအောင်ကိုယူသွားဆုံးနဲ့စားရင်လည်းဆုံးကောကိုယူသွားအဲမယူလို့ရှိရင်တော့ဒီတိုင်းပဲစားအဲ့တော့ပကံများတွေလိုက်ကတ်တာဆုံးပါတယ်ပကံများတွေကတ်တယ်နောက်လက်သေးဖို့ဆိုပြီးတော့တပါးတပါးနာမှာမြန်မာပြည်မှာအလဲတဲဆိုတဲ့ပကံဆောင်တွေချပေးတာအဲ့ဒီမှာရေလေးတွေထည့်တာဆုံးကတ်တဲ့တကားတွေကထွေးကံလေးယူလာတဲ့အခါကျတော့မှအဲ့ဒီပကံဆောင်ကရေလေးနဲ့ခေကံထဲမှာလောင်းပြီးတော့ဆေးထားတယ်လက်ဆေးရဆမကံနေကပြီးပြီဆိုတော့အင်းတို့အင်းသားတွေကနေပြီးတော့ဟင်းခွက်တွေဟင်းခွက်တွေကလည်းတန်ခါးတွေရှိမှသူတို့ခွဲပြီးတော့တခါလဲလှုပ်ထားတယ်အိုးတွေအိုးတွေကဟင်းကတ်ဘူးတန်ခါးလူဖို့ဆိုပြီးတော့တသက်ခွဲပြီးတော့ဂန်နေတဲ့ထည့်ပြီးတန်ခါးတွေရှိမှထားပြီးအဲ့ဒါကိုလှူတာဟိုဟာကိုမလှူဘူးအဲ့ဒီတန်ဃာတွေရှေ့မှာချပြီးတော့ပိတ်အောင်နဲ့ပုတ်ထားတယ်။တီယိုနိုင်ငံမှာသူကလူရတန်းတန်တွေကိုဘယ်တော့မှဖွင့်မထားဘူး။ပုတ်ပြီးတော့လူလေးရှိတယ်။သူတို့ရဲ့ဓလေထုံတန်းဆင်လာမပြစ်လို့လည်းအာဟာရဆိုလည်းပုတ်ထား။ဒီတိုင်းဖွင့်ပြီးတော့လူတာမဟုတ်ဘူး။သင်္ကန်းလူလူဘာလူလူအကုန်လုံးပိတ်တစ်ခုနဲ့စက်ကူနဲ့ထုတ်ထားတာပဲ။ဘာလူလဲဆိုတော့ဖွင့်ကြည့်မှသိတယ်။တီဟိုတွေကအဲ့လိုဆုံးရင်ဆုံးလည်းအုပ်ထားတယ်အဲ့ဘုန်းကြီးတွေပကံတစ်ချက်စီကတ်ပြီးတော့လက်ပါဆင်းပြီးပြီဆိုလို့ရှိရင်ဟင်းတစ်ခွက်စီကင်ပြီးတော့လိုက်ပြီးတော့ပကံနဲ့လိုက်ပုံပေးတာပဲနော်ပွဲနဲ့ကတ်တာမဟုတ်အဲ့တော့ဘုန်းကြီးကမလိုချင်လို့ရှိရင်လက်ကပေါ့သူတို့ကတော့အကုန်စုံပြီးတော့ဟင်းတွေခုန်ထည့်သွားတာပဲပကံနဲ့တစ်စွန်းစီနှစ်စွန်းစီအဲ့လိုထည့်ပြီးဟိုဟင်းကလည်းမြေဥသီးစားလိုက်တာတော့မပြောနဲ့တရိကတုတ်သုံးပါအကုန်ပါတယ်ချင်းလည်းပါတယ်ပိတ်ချင်းလည်းပါတယ်နေုံလည်းပါဘုန်းကြီးတို့အတီဟိုနေတော့ကဘယ်တော့မှဒီဟိုနိုင်မထွက်တဲ့အချိန်ဆိုမရှိခဲ့ဘူးဘယ်တော့မှလည်းဆုံးတဲ့ဘက်ကောင်းစားခဲ့တယ်ဆိုမရှိဘာလို့လဲဆိုတဝက်လောက်စားမိရင်ရှဲရှဲနဲ့တခါစက်ထန်တယ်မစားနိုင်တော့ဖြည့်ဆက်ပြီးအလွန်အဆက်များတယ်အလွန်အဆက်များတယ်ကြည့်လိုက်ရင်တော့ငွေသီးတစ်ထောင်မှမပါဘူးဒါပေမဲ့လို့ဆုံးနေနေတအားစက်တယ်သူအဲ့ဒါပကံနဲ့လောင်းထည့်သွားတယ်ဆိုရွေးချင်လည်းမရှိဘူး ဟင်းနိုင်ဟင်းနိုင်ကလည်းအဆက်တည်းကြီးပဲစိုက်ယုံနေမကဘူးဆံကဘာသာစားတာလို့ဆိုတော့သူတို့ပြုတ်ဆံနေစားပါဝိုင်းရိုက်စ်ကပြုတ်ထားတဲ့ဆံအဲ့ဆံတွေကအနံ့ကမကောင်းဘူးမှုမွေးချင်နေမရှိဘူးအနံ့ကအနံ့နေရောက်စားအဲ့ဒီအနံ့ကိုလည်းတော်တော်ဒုက္ခရောက်တယ်နောက်ပြီးတော့ဟင်းချက်ပြီးဆိုရင်ဘာရင်းနဲ့ချက်တော့ဆိုတော့အုံးစီနဲ့ချက်စာအုံးစီမဟုတ်ဘူးသဘာဝအုံးစီဗမာပြည်မှာတော့ငယ်ငယ်တုန်းကဒီအုံးစီကခေါင်းလိမ့်တာအဲ့ဒီအနှံ့ကြီးကဆွဲနေတဲ့အခါကျတော့အဲ့ဒီဆံကထွက်တဲ့ပြုတ်ဆံရဲ့အနှံ့ရဲ့အုံးစီရဲ့အနှံ့ရဲ့ဒီနှစ်ခုကအတော်နဲ့နှာခေါင်းကမယင်နိုင်ဘူးပြီးတော့ရှာကနေဦးသီးဆက်ထားရဲ့အဲ့ဒီဒုက္ခသုံးခုရှိတယ်အစားစားပြီးဆိုလို့ရှိသူတို့စီလိုက်စားအဘုန်းကြီးတွေဟင်းတွေအကုန်လုံးလိုက်ပုံပေးပြီးတဲ့အခါကျဒီလိုပဲတန်းပြီးတော့ဖုံးပေးကြအဲ့တော့တဘာပြီးတာတဘာစောင့်နေရတယ်ကိုအရင်ပြီးတာနဲ့ဒီပကံများကိုမချရဘူးအကုန်လုံးသူများပြီးရင်စောင့်အောင်ပြီးတော့နေကံများကိုလက်ထဲမှာပဲထားပြီးပြီဆိုတဲ့အခါကျတော့တပြိုင်နက်ပကံများတွေကိုအောက်ချလိုက်ကြအဲ့ဒီတော့ပကံများတွေလာသိမ့်တော့လက်သေးဖို့ရေတွေပါလိမ့်လာကတ်ကပ်ပြီးတဲ့အခါခုနလက်ဆေးဖို့ချထားတဲ့ဒီအလဲတဲ့ပကံထဲမှာဘာတွေလိုက်ထည့်လို့ဆိုတော့အုံးရည်တွေလိုက်ထည့်အဲ့ဒီအုံးရည်ချူချူလေးတောက်လိုက်ရလို့ရှင်တော့ခုနကဆက်ထားပြီးအကုန်ပြောက်သွားတယ်အဲ့ဒီအုံးရည်တောက်ရသူတို့အဖြေပေါ့ပြီးပြီဆိုတဲ့အခါမှာဒိန်ကျင်ကတ်တယ်တစ်ခုစီတစ်ခုစီလာပြီးတော့လက်ဖေးပွဲလေးတွေကတ်တယ်တတိယမှာအဲ့လိုပဲကတ်ကပ်ပြီးပြီဆိုတဲ့အခါကျတော့အနုမောဒနာနဲ့ရေစက်ချတရားဆိုပြီးတော့ဟောတယ်။အဲဒီမှာသူတို့ကဗုဒ္ဓပမုခတန်ခါဒါနဖြစ်အောင်ဖရာရဲ့ဓာတ်တော်ပင့်လာပြီးတော့ဒီလိုကန့်နေရှိတယ်။ပြန်တဲ့ခါမှလည်းခေါင်းပေါ်တင်ပြီးတော့တတ်နိုင်ရင်တတ်နိုင်တယ်လို့ပဲတချို့ကလည်းဘုံတော်ခောက်ပြီးတော့ပင့်နော်ဘုံတော်ခောက်ပြီးတော့ပင့်အဲဒီလိုတီဟိုနိုင်ငံမှာဘုရားဗန္ဒာတွေဒီလိုဆောင်ရကြတယ်အိမ်မှာဘုရားရှင်မရှိဘူးကျောင်းကနေပြင့်နေအဲ့တော့ဒီတန်ခိကဒါနဆိုတာဒီဓက္ခိဏဝိပင်ကတုတ်ရဲ့အရာဆိုရင်ဘုရားအပါဝင်ဖြစ်တဲ့ဘုရားကောင်းဆောင်တဲ့ဘုရားအမှုရှိတဲ့ဥပတော်တန်ခါအဲ့ဒါဟာပထမတန်ခိကဒါနပဲမြတ်စွာဘုရားပြိနိဗ္ဗာန်ဆံသွားတဲ့အခါမှာနှစ်ဖက်တန်ခါကိုပြင့်ပြီးတော့လှူရင်လည်းဒါတန်ခိကဒါနပဲနောက်တစ်ခါဘိက္ခုတန်ဃာတသက်ကိုလှူလို့ရှိရင်လည်းတန်ခိကဌာနပဲ။နောက်ဘိက္ခုနီတန်ဃာတသက်ကိုလှူလို့ရှိရင်လည်းတန်ခိကဌာနပဲ။ဟောနောက်တစ်ခုကြတော့ဘိက္ခုတန်ဃာတဲကနေပြီးတော့ရွေးချယ်ပြီးတော့ဘယ်နှပါးကြွပါဘယ်နှပါးပေးပါလို့ဆိုတဲ့ဘိက္ခုတန်ဃာတဲကရွေးချယ်ပြီးတော့လှူလို့ရှိရင်လည်းတန်ခိကဌာနပဲ။နောက်တစ်ခါဘိက္ခုနီတဲကနေပြီးတော့ရွေးချယ်ပြီးတော့လှူလို့ရှိရင်လည်းတန်ခိကဌာနပဲလို့အဲ့ဒီလိုတန်ခိကဌာနတွေကိုဒီဓက္ခိဏဝိဝေကတော့မှာခွဲခြားပြီးတော့ပြတာပုဂ္ဂိုလ်လှူတာနဲ့တန်ခိကလှူတာဒီလိုနှစ်ခုအဲ့ဒီမှာမြတ်စွာဘုရားကပုဂ္ဂလိကအလှဟာတဲ့တန်ခိကအလှတဲ့အကျိုးကြီးတယ်လို့ငါပဲနည်းနဲ့မှမဟုတ်ဘူးတဲ့တန်ခိကအလှအကျိုးကြီးတယ်ဒါကြောင့်မို့မိရိတော်ဘောဓမီကိုတန်ခါကိုလှူလိုက်ပါလို့ပြောနောက်ဆုံးမှာဘုရားကထပ်ပြီးတော့ဖြည့်ဆွက်ပြီးဟောလိုက်တဲ့တရားတစ်ခုရှိတယ်။နောက်ခေတ်ရောက်လာတဲ့အခါမှာတဲ့ဂုတ္တရဘူးဆိုတဲ့ယဟန်နေဂုတ္တရဘူးဆိုတာတစ်ဖက်ကပြောမယ်ဆိုလို့ရှိရင်ယဟန်နေရဲ့အနှွယ်သဘောတော့ပဲရှိတော့တယ်။သို့မဟုတ်စစ်မှန်တဲ့အနှွယ်ကိုဖြတ်စည်းပြီးတော့နောက်ထပ်အနှွယ်တစ်ပေါ့။ဆိုပါတော့အခုထေရဝါဒယဟန်နဲ့မဟာယာနယဟန်ပဲရှိလိုက်ပါ။အဲထေရဝါဒယဟန်လည်းခရုံးတုံးရတယ်။သို့တော့ရှေးကဝတ်တဲ့အဝတ်တိုင်းဝတ်တယ်။မဟာယာနယဟန်နေလည်းခရုံးတုံးတယ်။သို့တော့အဝတ်စားကိုဆိုတော့ပြင်လိုက်ပြီ။အဝတ်စားကြီးတွေဘောင်းမီရှေးနဲ့အဲ့ဒီရှေးကြီးတွေနဲ့ဝတ်တယ်။ဟာအဝတ်စားမတူတော့ထေရဝါဒယဟန်နေကြတော့ပခုံးတစ်ဖက်ပေါ်အမတန်ရှေးကြတဲ့အဝတ်ကြီးပတ်ထားအဲ့ဒီလိုပုံစံအဲ့ဒီကနေပြီးတော့ပြောင်းပြောင်းပြောင်းပြောင်းလိုက်လိုက်တာခတ္တဘူးဆိုတာမူလအနှွယ်ကိုဖြတ်ပြီးတော့နောက်ထပ်အနှွယ်တစ်တိဆောက်ကြတယ်လို့ဒီလိုပြောလို့လည်းရ နောက်ဆုံးကျတော့ဘယ်အဆင့်ထိရောက်တုံးဆိုလဲကာတာဝခန္ဓာတဲ့သင်္ကန်းရောင်လေးကိုလက်ဘဲမှာစီးထားတာပဲရှိတယ်ဇန္နာလူအခုဂျပန်ကဘုန်းကြီးတို့သီရိလင်္ကာမှာနေတော့ကဂျပန်ကပါမောက္ခတယောက်သူ့နာမည်ကဒေါက်တာမိုရီတဲ့ဆင်ဗုဒ္ဓဇင်းကိုလာပြီးတော့ပို့ချတယ်လာပို့ချတော့သူ့ကြည့်လိုက်တဲ့အခါကျတော့ဘောင်းမီရှင်နဲ့အင်ကြီးနဲ့တို့ရင်းနဲ့ဘိုကေကလည်းပါဘိုကေနဲ့ necktie နဲ့လားဒါပေမဲ့သူ့ကိုခေါ်တော့ reverend reverend နဲ့ခေါ်တယ်မိကြည့်လိုက်တဲ့အခါသူကဂျပန်ဘုန်းကြီးတယ်ဘုန်းကြီးလို့သာပြောတာဘုန်းကြီးအသင်တစ်ခုမှမရှိနော်ဘုန်းကြီးအသင်တစ်ခုမှမရှိကတုံးလည်းမတုံးအသင်ဘုန်းကြီးอ่ะကတုံးလည်းမတုံးတော့ဘူးဒါပေမဲ့သူကဘုန်းကြီးလူမဟုတ်ဘူးတခါတော့ဒီညမပြေးလာတာတယောက်ရှိတယ်။သူကတော့ဂရုံတုံးတယ်။ဒီပြင်ချိန်ကျတော့လူ့လူစားနဲ့။မာသာရေးကိစ္စဆောင်လုပ်တော့မယ်ဆိုတဲ့အခါကျတော့ဘုန်းကြီးသူတို့မဟာယာနဝတ်တဲ့အဝတ်ကြီးကိုပတ်ပြီးတော့ဒါမာသာရေးကိစ္စလုပ်တယ်။ဒီပြင်ချိန်ကျတော့တမန်လူတယောက်ပဲ။လူလူဝတ်တယ်။လူဖြစ်လိုက်ဘုန်းကြီးဖြစ်လိုက်ပေါ့နော်။အဝတ်စားကိုကြည့်။အိမ်တော်လည်းပြုတာ။သူအိမ်တော်ပြုထားတာဗမာအမျိုးသမီးတယောက်တားကလေးတယောက်ရှိဒီမှာလာပြီးတော့ကိုင်တစ်ပါးကိုရမ်းခံပြီးတော့ပေးတော့နာဂရှိတာသူနဲ့ဩဂျပန်သွားတော့မှလည်းသူနဲ့တွေ့ကိုရာဆန်ဆိုတဲ့တောင်ပေါ်မှာဘုန်းကြီးကျောင်းနေအများကြီးရှိအဲသူတို့ဘာသာရေးဆောင်ရွက်ချက်ကတော့ခုနကညာတော်အပြင်တော့နာရေးကိစ္စတွေမှာရုပ်ခတ်တရစေပေးတာဆုတောင်းပေးအဲ့ဒီအလုပ်ကိုလုပ်တာအဲ့တော့ဂျပန်ဘုန်းကြီးတွေကလည်းခိုင်းမျိုးမျိုးရှိတယ်။တချို့ကဘုန်းကြီးအသွင်ရှိသေးတယ်၊တချို့ကဘုန်းကြီးအသွင်ကိုမရှိတော့။အဲ့တော့မြတ်စွာဘုရားက2500ကျော်ကျူပြီးတော့လွန်ခဲ့တဲ့2500ကျော်တဲ့ကျူပြီးတော့ပြည့်မိတ်ရှိခဲ့တာ။ခုတ္တရဘူနောကာတာဝခန္ဓာ။လက်ရင်းလေးပဲသင်္ကန်းရောင်လေးပတ်တယ်။သို့မဟုတ်ဘာသာရေးခန္ဓာလေးရှိမှသင်္ကန်းရောင်ကလေးကိုခြုံလိုက်တယ်။ဒီပြင်အချိန်မှာလူပဲဒုတိလာပါပဒံကိုချင်းတရားလည်းမရှိဘူးတဲ့။အဲ့ဒီလိုပုဂ္ဂိုလ်မျိုးတွေနောက်တစ်ခေတ်မှာပေါ်လာလိမ့်မယ်တဲ့ပေါ်လာတဲ့အခါမှာတန်ဂိကဒါနာလှူခြင်းနဲ့ဆိုရင်တန်ဃာကိုရည်စုပြီးတော့အဲ့ဒီပုဂ္ဂိုလ်တွေကိုလှူရင်ဒါရည်စုတယ်ဆိုတော့တန်ဃာလှူတာပဲနော်သူတို့အာယုံပြုเสียအနေနဲ့ထက်သူတို့ရဲ့ lineage ပေါ့သူတို့ရဲ့အနွယ်ဆက်ကတန်ဃာအစ်စ်သူတို့ကြတော့ပြောင်းသွားတာသို့တော့အနွယ်အဆက်ပေါ့အနွယ်အဆက်မှာဆိုပါစို့လူဆိုလို့ရှိရင်ဘိုးဘွားမိဘเนาะတီတွတ်ကျွတ်ကျွတ်ဆက်ကျွတ်ဆက်ကနေပြီးတော့လှမ်းပြီးတော့သူ့အမျိုးမျိုးကိုလှမ်းပြီးတော့ဟိုဂုံပြူတာမျိုးလို့ပေါ့အဲဒီတန်ခါအစဉ်အလာကနေလာခဲ့တဲ့ပြီးတော့နောက်ဆုံးပိတ်မှာအကျင့်သီလမရှိတော့တဲ့ဒီလေဘင်းကိုသင်္ကန်းစာလေးပတ်ထားယူဘုံကြီးမှန်သိယူနေလောက်တင်ရှိတဲ့ပုံကူမျိုးတွေကိုတဲ့တန်ခါကိုယေရှုပြီးလှူရင်တောင်မှဟလာတန်ဂိကဒါနဟာအတိုင်းတာမရှိအတိုင်းတာမဲ့ကျိုးရှိတယ်လို့မြတ်စွာဘုရားအဲ့ဒီတက္ကိယဝိဝေငါတော့ဒီလိုခေါ်တာအဲ့တော့တန်ဂိကဒါနတဲ့ပုဂ္ဂတိကဒါနကတာရယ်လို့ငါဘုရားမဟောနိုင်ဘူးတဲ့ဒါကြောင့်မလို့မိသေးတော့ဟောလို့မကြီးကိုတန်ခါလှူပါဘုရားရဲ့ကရုဏာကရုဏာထားဖို့ညင်မတူဘူးမိရတော်ဘုန်းကြီးဂေါရမီကသူ့တဏှာတော်အဖြစ်သူ့ဝုတ်ကိုဝုတ်ပါတဲ့နော်သူ့ဝုတ်ကိုဝုတ်ပါကိုယ်တိုင်ဝုတ်ပါမြတ်စွာဘုရားကရုဏာထားတာငါဝုတ်ရင်ငါတယောက်တည်းပဲဖြစ်တန်ခါကဝေါ်လိုက်မယ်ဆိုလို့ရှိရင်တန်ဂိကဒါနဖြစ်ပြီးသူ့မှာနှစ်ဖက်ရအကျိုးရမယ်ငါအပေါ်မှာစေရနာထားတာကအကျိုးတစ်ခုတန်ဂိကဘုံမှာတန်ခါဘုံမှာစေရနာထားတာကအကျိုးတစ်ခုပို့ပြီးတော့အကျိုးရနေတယ်မြတ်စွာဘုရားရဲ့ကရုဏာပို့ပြီးတော့ကြည်မာတဲ့ကရုဏာဖြစ်တယ်လို့ဒီလိုပြောအောင်ကရုဏာဆိုတာနှစ်မျိုးရှိတယ်တခါတော့ကမြန်မာပြည်မှာကြားဘူးတယ်ဆရာတော်ဥပုပ်နဲ့ပတ်သက်ဆရာတော်ဥပုပ်ရဲ့မေတော်ကြီးကဆင်းရဲတယ်ဆင်းရဲတယ်ဆရာတော်ဥပုပ်ကတော့နမ်မတော်မယ်သူကကိုယ်ကွယ်တော့အုပ်ချောင်းကြီးနဲ့ဒီကနေ့အုပ်ချောင်းကြီးကြည့်ရင်အဲ့ဒီမှာနော်စကိုင်းသွားတဲ့လမ်းမှာဟိုအောင်မြင်ပုံစံအုတ်ကြောင်းကြီးဆိုတာအင်းဝဘက်မှာရှိပေါ့အခုချိန်ကြီးလည်းရှိတယ်အုတ်နဲ့ဆောက်ထားတယ်အဲ့ဒီအုတ်ကြောင်းကြီးမှာကျောင်းထိုင်နေတဲ့ဆရာတော်ဥပုပ်ကြီး ူမေတော်ကြီးကဒီနေ့လာတယ်မေတော်ကြီးကနေပြီးတော့ရှင်ပြားတဲ့တပည့်တော်ဆင်းရဲနှုတ်လို့ပေါ့တခုဆော့မှာလို့တပည့်တော်ဆင်းရဲနှုတ်လို့သူထောက်ပံ့မှုမေတော်ကြီးကလာတော့သူပခုံးပေါ်မှာတပည့်အနွားကလေးတခုပခုံးပေါ်တင်ပြီးတော့လာလာပြီးတော့ဝှက်ချပြီးတော့အဲ့ဒီမှာသူဆင်းရဲနှုတ်လို့တခုခုချင်းမြင့်မှာလို့သတ်တောင်းသတ်တောင်းတော့ဆရာတော်ဥပုဘ္ဗကဘာလို့တော့ဆိုအဲ့ဒီတပည့်ကလေးကိုလှူခဲ့ဆိုတပည့်ကိုလှူခံလိုက်သေးတယ်ဘာမှမပေးလိုက်တဲ့အပြင်အဲ့ဒီပခုံးပေါ်မှာတင်ထားတဲ့တပည့်နွမ်းလေးကိုဆရာတော်ဥပုဘ္ဗကသူကဘာဖြစ်လို့ဒီလိုလောက်ရတာလဲဆိုလို့ရှိရင်တခုခုပေးလိုက်လို့ရှိရင်ဒကမာကြီးမှကုသိုလ်မရဘူးသူတပည့်နွမ်းလေးလှူလိုက်လို့ရှိရင်ဒါကုသိုလ်ရတန်တရားဖြစ်အောင်ဒါနာကုသိုလ်ကသူခံစားသူ့ကိုပေးလိုက်တာကြတော့ဒီဘဝဒီပစ္စည်းလေးမပြတ်ခင်မဲ့သူရမှာဟောခုနကဒီတပည့်ကလေးကိုလှူလဲရတဲ့ကုသိုလ်ကြောင့်ဘဝမောင်းများစွာချိုးပေးနိုင်တယ်။ဒါကြောင့်မလို့အဲ့ဒီလိုကရုဏာထားပုံရင်မတူဘူး။တမန်ပုဂ္ဂိုလ်ကကြည့်မယ်ဆိုမေတော်ကြီးဒီလောက်ဆင်းရဲတာပေးလိုက်ရောပေါ့အဝကောင်းလေးတွေရှာပြီးတော့ပေးလိုက်ရောပေါ့လို့အောင်းမိတယ်။သို့သော်ဆရာတော်ဥပုဘ္ဗကဒီဘဝတွေမကြည့်ဘူးတန်တရားကိုကြည့်တယ်ဒါမို့သူပခုံးပေါ်ပါတဲ့တပည့်နွမ်းလေးကိုလှူခံလိုက်တယ်အဲ့လိုကြားဘူးအဲ့ဒါလိုပဲမြတ်စွာဘုရားသခင်ကိုလိုမြတ်ကသူ့အတွက်ရည်စူးပြီးတော့ရက်လုထားတဲ့သင်္ကန်းမိရွေးတော်ဘောရမီကြီးကိုလက်မခံဘဲနဲ့တန်ခါကိုလှူလိုက်ပါတဲ့တန်ခါလှူရင်ငါ့ကိုလည်းလှူပြီးသားဖြစ်တယ်တန်ခါကိုလည်းလှူပြီးသားဖြစ်တယ်ပူဇော်ပြီးသားဖြစ်တယ်ဒီလိုမိတ်အဲ့တော့ဘာလို့မိတ်နာတော့လို့ဆိုတန်ခိကဒါနနဲ့ဆိုပါစို့ဖះကိုလှူတဲ့အလှူဒါနနဲ့တန်ခါကိုလှူတဲ့အလှူဒါနဖះကိုလှူတာကပုဂ္ဂလိကဒါနတန်ခါကိုလှူတဲ့ဒါနကျတော့တန်ခိကဒါနအဲ့ဒါကြောင့်မလို့အကျိုးပေးတာချင်းအကျိုးရတာချင်းမတူဘူးတဲ့ဒါလို့ဟောလိုက်နောက်တစ်ခါမြတ်စွာဘုရားက၄မျိုးခွဲပြတယ်အလှူရှင်တွေစဉ်းစားဖို့အလှူခံပုဂ္ဂိုလ်တွေစဉ်းစားဖို့လေးမျိုးခွဲပြအဲလေးမျိုးခွဲပြတဲ့အထက်မှာဒီအလှူတစ်ခုရဲ့ဒါနကောင်းမှုတစ်ခုရဲ့အကျိုးပေးမှုမပေးမှုဆိုတာပုဂ္ဂိုလ်နှစ်ဦးပေါ်မှာတည်တယ်ဘာလို့လဲဆိုရင်အလှူရှင်ပေါ်မှာလည်းတည်တယ်အလှူခံပုဂ္ဂိုလ်ပေါ်မှာလည်းတည်တယ်ဒါတတိထားမှာတော့အလှူရှင်ကိုယ်တိုင်ပေါ်မှာလည်းတည်တယ်အလှူခံပုဂ္ဂိုလ်ပေါ်မှာလည်းတည်တယ်အဲ့ဒီမှာအကျိုးမရနိုင်တာနဲ့အကျိုးပေးနည်းတာနဲ့ပြောရမယ်ဆိုလို့ရှင်အလှလူတဲ့လူကလည်းကိုချင်းသီလမရှိဘူးအလှခံပုဂ္ဂိုလ်ကလည်းကိုချင်းသီလမရှိဘူးဆိုလို့ရှင်ဒီအလှဒါနဘက်ဆုံကမကောင်းတဲ့ဒါနဖြစ်သည်ပဲကြောင့်အလွန်ညံ့အကျိုးကျေးဇူးမြင့်နည်းမရဘူးလို့တော့မဟုတ်ဘူးเนาะဘာလို့လဲဆိုတော့ condition တွေမကောင်းဘူးအလူခံတဲ့ပုဂ္ဂိုလ်ရဲ့အခြေအနေကလည်းမကောင်းဘူးအလူလူသူအလူတိုင်ကကိုယ်တိုင်ရဲ့အခြေအနေကလည်းမကောင်းဘူးလေနှစ်ဖက်စလုံးမကောင်းတဲ့အတွက်ကြောင့်သူ့အလူဟာအကျိုးကျေးဇူးတွေကိုပေးနိုင်တဲ့အနေနဲ့စင်ကြယ်မှာမဟုတ်ဘူးစင်ကြယ်နိုင်စင်ကြယ်တယ်ဆိုတာကောင်းကျိုးချမ်းသာတွေအများကြီးမရဘူးလို့ပြောတာဒါကအညံ့ဆုံးဖြစ်သွားတယ်အဲ့ဒီမှာထပ်ပြီးတော့ကြည့်လိုက်အလှူတဲ့ကကသီလရှိတယ်အလှူခံပုဂ္ဂိုလ်ကသီလမရှိဘူးတခါအလှူခံဘက်ကသီလရှိတယ်အလှူတဲ့ကကသီလမရှိဘူးနောက်ဆုံးတစ်ခုကအလှူတဲ့ကလည်းကိုချင်းသီလရှိတယ်အလှူခံပုဂ္ဂိုလ်ကလည်းကိုချင်းသီလရှိတယ်ဒီလိုထပ်ခွဲလိုက်တဲ့အခါကျတော့အဲဒီမှာအလှူတဲ့ကကသီလရှိတယ်အလှူခံကသီလမရှိဘူးဆိုရင်ဒါရကကြောင့်ဒီအကျိုးတရားပြည့်ပြည့်ဝရလူကံကြောင့်မဟုတ်ဘူးလူသူတရားကကြောင့်အကျိုးကျေးဇူးများများရတယ်။နောက်တစ်ခါအလူကံပုဂ္ဂိုလ်ကသီလရှိတယ်အလူတရားကသီလမရှိဘူးဆိုရင်အလူကံပုဂ္ဂိုလ်ကိုကြောင်းပြုပြီးတော့အကျိုးကျေးဇူးရနိုင်တယ်။ဟောနောက်တစ်ခုကျတော့အလူတရားကလည်းသီလရှိတယ်အလူကံပုဂ္ဂိုလ်ကလည်းသီလရှိတယ်ဆိုတော့နှမျိုးလုံးကြောင့်အကျိုးကျေးဇူးရတယ်။ဒီလိုလဲခွဲခြားမှတ်သားကြရအောင်ဒီရသော်ဘုရားအလောင်းဝိတ္တန္တရာမင်းလက်ထက်တုန်းကဒီစုစကားပုံနာကြီးကိုတားတော်နဲ့သမီးတော်ကိုလှူလိုက်တယ်ဆိုတာ သုတကပုံနာပဲသီလရှိတဲ့ပုဂ္ဂိုလ်ဟုတ်နည်းမိမကြောက်လို့လာပြီးတော့တောင်းတာဒီကလေးအဝေးကြီးလာပြီးတော့နော်သီလလုံးဝမရှိဘူးအဲ့ဒီသီလမရှိတဲ့ပုံနာကိုမြတ်စွာဘုရားကပါတော်သမီးတော်တွေကိုရဲ့ရဲ့လှူလိုက်အဲ့ဒီအလှဒါနဟာသုဇဂါဆိုတဲ့အလှကံပဲအကြောင်းမို့လို့အကျိုးကြီးတာမဟုတ်ဘူးဝိတန္တရာမင်းဆိုတဲ့ကိုချင်းတရားကောင်းတဲ့ဘုရားလောင်းဘက်ကနေပြီးတော့ကြည့်လို့အကျိုးကျေးဇူးဟာအများကြီးရအများကြီးရရုံနဲ့မကဘူးသူ့ရဲ့စေရနာဆွမ်းအားကြောင့်သာသမီတွေလှူလိုက်တဲ့အခါမြင်ငရင်တောင်တုံ့ပြန်သွားတယ်လို့သူတို့ပြောတာနော်အဲ့ဒါကြောင့်မို့လို့လှူတဲ့အခါမှာအလှကံပုဂ္ဂိုလ်ကပို့ပြီးတော့အရေးကြီးသလားအလှတကာပို့ပြီးတော့အရေးကြီးသလားဆိုလို့ရှိရင်အလှနှစ်ဘက်စလုံးအရေးကြီးတယ်လို့တော့ပြောသို့တော့တကယ်ပြင်ရဆင်ရမှာလှူတဲ့ပုဂ္ဂိုလ်ကပို့ပြီးတော့ပြင်ဆင်ရမယ်အလှကံပုဂ္ဂိုလ်ဆိုတာကိုသိနိုင်တာမဟုတ်ဘူးကိုကျင်းသီလရှိသလားမရှိဘူးလားမသိနိုင်ဘူးယသဗျာဟောတာကလောကမှာဟုတ်လားအပေါ်ယံဟိုဘာလို့ချေကြီးတုတ်ထားတာတွေကအများကြီးရှိတယ်လေအတွင်းထဲကဘာမှမရှိပဲနဲ့ဟိုအပေါ်ယံရွှေမုံကျဲအထက်ကနောက်ချီခံဆိုတာကိုကျင်းတရားမရှိဘူးမဲ့လို့ကိုကျင်တရားရှိတဲ့အသွင်တရံနေပေါ်နေတာလေအများကြီးရှိမသိနိုင်ဘူးဒါကြောင့်မို့တခါတယောက်ကမြတ်စွာဘုရားကိုလာပြီးတော့မေးလျှောက်တယ်မြတ်စွာဘုရားကမေးတယ်ဒါနကောင်းမှုတွေပြုရလားဆိုတော့ပြုပါတယ်ဗျာတပည့်တော်ရဲ့အလှူကြွတဲ့ပုံကိုယ်တွေကအကုန်လုံးယန္တာတွေကြီးပဲဗျာတပည့်တော်ယန္တာမှရွေးလှူတာနဲ့ပြောအဲ့ဒီတော့မြတ်စွာဘုရားတတိပေးတယ်ထိုင်ကားတဲ့သင်လို့လူတယောက်အနေနဲ့လူသားတယောက်အနေနဲ့ဒီပုဂ္ဂိုလ်ကယန္တာလားဒီပုဂ္ဂိုလ်ကယန္တာမဟုတ်ဘူးလားဆိုတာသိနိုင်ဘူးတဲ့မသိနိုင်တဲ့အခါကျတော့တန်ခါကိုသာယေရှုပြီသူပါလို့ယသောဗျာဆုံးဝဘူးတဲ့ယန္တာဆိုတဲ့အနေနဲ့မလောက်ပါနဲ့တန်ခါကိုသာယေရှုပြီတော့သူပါလို့အဲ့တော့ဒီနေရာမှာယသောဗျာဒက္ခိဏဝိပင်္ဂတော့မှာအေးလှူတဲ့ပုဂ္ဂိုလ်ကလည်းယဟန္တာဝိတရာကရာဂကင်းกว่าတဲ့ပုဂ္ဂိုလ်အလှူကံပုဂ္ဂိုလ်ကလည်းယဟန္တာဝိတရာကပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်နှစ်ဦးရဲ့အလှူရတော့အကျိုးကျေးဇူးဟာဘက်စုံကောင်းနေသည့်အတွက်ကြောင့်ဒီအတိုင်းဆအနိုင်မဲ့အတိုင်းမဲ့အကျိုးကျေးဇူးကိုရနိုင်တယ်အဲ့ဒီနေရာမှာလည်းပဲထပ်ပြီးတော့အထေကရာကစကားလေးတစ်ခုဖြည့်ဆွတ်ထားတာလည်းရှိတယ်ဒါလည်းသတိထားစရာလေးတစ်ခုဆိုပါစို့နှစ်ဦးလုံးဟာစင်တမ်းမြင့်တဲ့ပုဂ္ဂိုလ်ကြီးပဲလှူသူပဲလှူသူရောအလှူခံသူရောနှစ်ဦးစလုံးမှာစင်တမ်းမြင့်တယ်သို့တော့တူကမြင့်တယ်တူကမြတ်တယ်ဥပမာဆိုပါစို့မြတ်စွာဘုရားကနေပြီးတော့ရှင်သာရိပုတ္တရာကိုလှူမယ်နော်ဘုရားကအလှူတကာဘက်ကနေတယ်ရှင်သာရိပုတ္တရာကအလှူခံဘက်ကနေအဲ့ဒီအလှူကတခုတကားအလှူရှင်သာရိပုတ္တရာကအလှူတကာဘက်ကနေပြီးတော့ဘုရားကအလှူကံဘက်ကနေမယ်အဲ့ဒီအမတန်မှမြင့်မြတ်တဲ့ပုဂ္ဂိုလ်ကြီးနှစ်ဦးဟာဘယ်သူအလှူကပုံမြတ်နိုင်တယ်လဲရှင်သာရိပုတ္တရာရဲ့အလှူကပုံမြတ်သလားမြတ်စွာဘုရားရဲ့အလှူကပုံမြတ်သလားဒါလိုမေးခွန်းထုတ်တဲ့အခါမြတ်စွာဘုရားရဲ့အလှူကပုံမြတ်တယ်မြတ်စွာဘုရားကအလှူကံဘက်ကမနေဘဲနဲ့အလှူတကာဘက်ကနေပြီးတော့လှူတဲ့အလှူကပုံမြတ်တယ်ကြည့်နော်ဒီနေရာမှာကြည့်မယ်ဆိုရင်တကအလှူပေးတဲ့ပုဂ္ဂိုလ်နဲ့အလှူကံပုဂ္ဂိုလ်ဘယ်သူကအရေးပါလဲဆိုတာကိုဒါသိရခုနကဒီဘက်ကကြည့်မယ်ဆိုရင်ရှင်သာရိပုတ္တရာကမြတ်စွာဘုရားကိုလှူတယ်ဆိုရင်အလှူကံပုဂ္ဂိုလ်ကမြင့်မြတ်တယ်ရှင်သာရိပုတ္တရာလည်းအရေးချင်းတာမြတ်စွာဘုရားကအတိုင်းတာမဲ့သို့တော့ရှင်သာရိပုတ္တရာလှူတဲ့ဒါနတဲ့မြတ်စွာဘုရားကရှင်သာရိပုတ္တရာကိုလှူတယ်ဟောအလှူကံပုဂ္ဂိုလ်ကညံ့တယ်လှူပေးဖို့ကတာလေ။ဟော။ဒါတော့မြတ်စွာဘုရားရဲ့အလှူဒါနကပို့ပြီးတော့ရှင်သာရိပုတ္တရာရဲ့အလှူဒါနနဲ့ပို့မြတ်တယ်။ဘာဖြစ်လို့မြတ်လဲ။အလှူကံပုဂ္ဂိုလ်ကမြတ်လို့မဟုတ်ဘူး။အလှူတကာကမြတ်။အရေးချင်းကောင်းဘူး။ဒါကပို့ပြီးတော့သဘာဝကျတယ်။ဘာဖြစ်လို့လဲဆိုတော့အကျိုးပေးမယ်ဆိုတဲ့စေရဏဟာဘဒုတဏ္ဏမှာဖြစ်တာတော့လို့တွေ့ကြည့်ဩ။အကျိုးပေးတဲ့စေရဏဟာအလှူကံပုဂ္ဂိုလ်တဏ္ဏမှာဖြစ်တာမဟုတ်ဘူး။အလှူတကတဏ္ဏမှာဖြစ်တာအလှူရှင်ရဲ့တဏ္ဏမှာဖြစ်တာဒါကြောင့်မို့အလှူရှင်ကပြင်းပြင်းဆင်ဆင်နဲ့လှူတတ်တယ်စေရနာထားတတ်တယ်ဆိုရင်အလှူရှင်ဘက်ကကောင်းဖို့ပို့ပြီးတော့အရေးကြီးတယ်လို့ဒီစကားကိုမှတ်သားရပါတယ်အဲဒါကြောင့်မို့လို့
တက္ကိနာဝိပင်္ဂသုတ်အနှစ်ချုပ်မြတ်စွာဘုရားသခင်ကိုရမြတ်ဟောထားတဲ့ပௌဂ္ဂိကဒါနပန်ဂိကဒါနခွဲခြားစိတ်ချပြီးတော့လူသူနဲ့ယူသူလူသူနဲ့အလူခံသူဒီပုဂ္ဂိုလ်တို့အာကိုခြင်းသီလတွေနဲ့ပြည့်စုံကြပြီဆိုလို့ရှိရင်လူတဲ့အလူဒါနဟာသနုန်တရားအကျိုးကျေးဇူးများပါတယ်အခုဒီနေ့ဝါစုသင်္ကန်းကတ်တယ်ဆိုတာလေတန်ဃာတော်တွေကနေပြီးတော့၅ပါးပြင်ပါတယ်ဆိုတော့ဒါတန်ဃာတွေကရွေးထုတ်ပြီးတော့လှူလိုက်တာဖြစ်တဲ့အတွက်ကြောင့်တန်ဃိကဒါနမျိုးပဲဖြစ်တယ်။ဒါကြောင့်ဘုတန်ဃိကဒါနဒီဝါစုသင်္ကန်းအလူကိုလှူဒါန်းရရသဖြင့်ဒုဋ္ဌတွေဟာမြတ်စွာဘုရားဟောကြားထားတဲ့ဒက္ခိဏဝိပင်္ဂသုံးနဲ့အညီအတိုင်းအစကင်းမဲ့တဲ့အတိုင်းတာမဲ့အကျိုးကျေးဇူးတွေကိုရကြမှာပဲ။ဒါကြောင့်မို့ကုသိုလ်တရားများဒုဋ္ဌတွေဆက်ပွားပြီးတော့ကြိုးစားအထောက်ကြရမယ်လို့ကိုယ်စီကိုယ်စီသဘောကျပြီးကြိုးစားအထောက်နိုင်ရပါစေကုန်သတည်း